မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပ
ါအခုတလောမှာကုလသမဂ္ဂကမြမအရေးကိုပို့ပြီးတော့အာယုံဆိုင်လာပါတယ်အဲ့ဒါဘာကြောင့်ပါလဲ
မြမပြတ်နာပူမစခုရလာလို့ဖြစ်ပါတယ်တခေါင်းနဲ့ပြောရင်တော့မြမပြတ်နာဟာဒေသတွင်းလူမျိုးရေးအတွက်တောင်မှထိခိုက်နေတဲ့အခြေအနေဖြစ်လာတယ်မြမပြည်တွင်းကအကြောင်းမျိုးများစွန့်ခွာထွက်ပြေးရတဲ့လူစစ်တပ်ကလက်နက်ချပြီးတော့စီဆောင်ပြီးတော့ထွက်ပြေးတဲ့လူတွေအဲ့ကိစ္စတွေပြန်ပြီးတော့လွတ်လာရတယ်ဆိုတော့ဒါဟာဒေသလုံခြုံရေးအတွက်ထိခိုက်လာတယ်အဲ့ဟာပြင် global impact နိုင်ငံတကာဘာရခက်လာနေတဲ့အခြေအနေရှိပါတယ်မြန်မာနိုင်ငံအခြေအနေတိကျပြိုကွဲလာရင်ယူရင်းပျက်စီးသွားရင်ဒါနိုင်ငံတကာဝန်ဆွဲမှုတွေကအစားပြတ်တာအများကြီးရှိနေတဲ့တရားတော်တွေကိုကြိုးပြီးတော့ဆွေးနွေးရမယ်ဆိုပြီးလွတ်လာလို့ယူဆရပါတယ
်အခု April ပထမပတ်ထဲမှာပဲဟိုလုံခြုံရေးကောင်စီကတကားဖွင့်အဆွေးနွေးပွဲမှာပေါ့တရားဟောတစုံတရာအားတက်ဆရာရှိပါလား
တင်းကြတာဆိတ်အားတက်ကြပါတယ်ကျွန်တော်ကျွန်ငယ်တကားဖွင့်ပြီးတော့မြမအရေးကိုလူမျိုးရေးကောင်စီလိုနေရာမှာဆွေးနွေးတယ်ဆိုတော့အဲ့ဒီနဲ့တချိန်ထဲမှာပဲဧပြီ4ရက်နေ့ကလည်းပဲလူမျိုးရေးကောင်စီကဆွေးနွေးခဲ့တယ်အဲ့ဒီမှာဆွေးနွေးရဖို့ရင်ပြောရင်အဓိကကတော့မြန်မာနိုင်ငံမှာဒီလိုဖြစ်နေတာဟာစစ်တပ်ကလေကြောင်းကဘုံကျဲတဲ့အတွက်ဖြစ်တယ်။အဲဒါကြောင့်အဲဒီစစ်မြန်မာစစ်တပ်ကို jet fuel ဂျက်လင်တဲ့လောင်စာမပေးဘူးဆိုပြီးတော့သူကတိုက်တွန်းပြီးတော့တေယုတ်ကတော့သဘောမတူဘူးပေါ့လေ။အဲဒါကိုလူမျိုးရေးကောင်စီကိုကုလသမဂ္ဂကိုသူအကြံပေးတယ်။ကုလသမဂ္ဂဆွေးနွေးတော့လေအဓိကဒီကိစ္စကိုလည်းဆွေးနွေးရမယ်ထင်ပါတယ်။ဒါပေမဲ့အဓိကဒီကကုလသမဂ္ဂရဲ့တကားဖွင့်လူမျိုးရေးကောင်စီတကားဖွင့်အစည်းအဝေးဟာဒီသူမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ပေါ်လေ resolution 2669ဆိုတာ2669အဲ့ဒီဟာအရာဆွေးနွေးရအဲ့ဒီဟာကိုပဲပြန်ပြီးတော့သူတို့အသက်သွင်းဖို့ဆွေးနွေးရတာဖြစ်ပါတယ်အဲ့ဒီ resolution 2669မှာအဓိကဆုံးဖြတ်ပြဋ္ဌာန်းထားတာတွေကတော့အကြံဖက်မှုတွေကိုအမြန်ဆုံးရပ်တန့်လိုက်ပါနောက်ပြီးတော့အာဆီယံရဲ့မူငါချက်ကိုမြန်မာဘက်ကလိုက်နာအောင်လုပ်ပါအဲ့ဒီလုပ်ဖို့တဲ့သူတိုက်တွန်းမယ်အာဆီယံနဲ့ထပ်ပြီးကူညီမယ်သူပံ့ပိုးပေးမယ်ဆိုတဲ့သဘောနောက်တော့ဆန်စီပါဝင်နိုင်ငံရေးအကျဉ်းသားတွေကိုအလုံးလှုပ်ပေးကြပါဆိုတောင်းဆိုပါတယ်။နောက်ပြီးစာနာမှုကိုငါပြောတော့ပဲအဓိကထားပြီးလုပ်ပါ။နောက်ပြီးတော့အဓိကပြဿနာကတော့ဒီ root cause မြန်မာနိုင်ငံပြဿနာရဲ့အခြေခံအကြောင်းတရားကိုဖြေရှင်းနိုင်ဖို့ကသိအရေးကြီးတယ်ဆိုပြီး underscore တာကို through အလေးနဲ့ထားပြီးပြောပြီးတော့ပြဋ္ဌာန်းဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုတော့အခုလုံခြုံရေးကောင်စီအစည်းအဝေးလည်းဒါကိုပဲသူတို့ထပ်ပြီးတော့ခိုင်မာလို့ပြောကြတာဖြစ်ပါတယ်ဆိုတော့အထွေထုပုံမအပ်တဲ့ဆရာကတော့ရှိကြလားဆိုရင်ကျွန်တော်မပြောဘဲနဲ့အဲ့ဒီအစည်းအဝေးကိုတက်တဲ့ဂျပန်ဆက်မကြီးပြောတဲ့စကားပါဒီလူမျိုးရေးကောင်စီတကဖွဲ့အစည်းအဝေးမှာတဲ့မြန်မာပြည်သူတွေလူကျင်တဲ့အခြေအနေတစ်ချက်မှတကယ်မပါဘူးဆိုပြီးတော့သူကဝေဖန်တာတွေးရပါတယ်ဆိုတော့ဒီအတိုင်းပဲပြောမှာပါခု
အခြေအနေတွေကဟိုပြေလည်ဖို့ဆိုတာတည်းပို့ပို့ပြီးတော့စိုးနေပါတယ်ဒီပေါ်မှာနိုင်ငံတကာရဲ့သဘောထားရောဘယ်လိုရှိပါလဲ
နိုင်ငံတကာဆိုကုလသမဂ္ဂအဓိကပေါ်နိုင်ငံတကာရဲ့စင်မြင်အရေးကြီးဆုံးစင်မြင်အဲ့ဒီကနေဒီသဘောထားပေါ်ဆိုတော့သူကတော့လုတ်ပြတယ်သူဆိုလည်းပဲကမ္ဘာနိုင်ငံတစ်ခုလုံးကိုကြည့်မယ်ဆိုရင်နိုင်ငံတကာအခင်းချင်းမှာမြန်မာထက်အရေးကြီးတဲ့ကိစ္စတွေယူကရိန်းစစ်ပွဲတို့ယူကရိန်းစစ်ပွဲတဲ့တော့မှာဂါဇာအရေးကပုံပြီးအရေးကြီးနေတယ်ဆေးရုံကလူတွေပြစ်တာစားနပ်ရိက္ခာဝင်ခွင့်မရတာစားစားပေါ်တယ်အပြင်းထန်ပြဿနာဖြစ်တော့ဒါဝန်သာအဓိကကောင်းခဲ့နေကြတာဖြစ်တယ်ဆိုယူကရိန်းကမှပတ်စံပေးရမှာနည်းနည်းလက်တွန်းလာကြတဲ့သဘောမျိုးဖြစ်တယ်အဲ့ဒါမျိုးတွေတွေ့ရတယ်ဆိုတော့မြန်မာနိုင်ငံဟာအဲ့ဒီပြဿနာတွေအောက်မှာပဲရှိနေလို့ယူဆမှာပါသူတို့ဖြင့်ဥရောပနိုင်ငံတွေအနောက်ဥရောပနိုင်ငံတွေမှာဆိုရင်ဗြိတိန်ပေါ့ဗြိတိန်ကတော့မြန်မာနိုင်ငံကိုသမိုင်းအရသူ့မှာတာဝန်ရှိခဲ့တယ်ပေါ့လေသူရဲ့ကိုလိုနီဆောင်ဖြစ်ခဲ့တဲ့အတွက်ဆိုအဲ့ဒီစိတ်ထဲနဲ့သူကတော့ဥစုဆောင်ပြီးတော့ပြောတာတွေ့ပါတယ်ကျန်တဲ့နိုင်ငံတွေကအနောက်ဥရောပလောက်မတက်ကြွသလိုစီယောပါမှာလည်းပဲအဓိကဖြစ်တဲ့ရုရှားနိုင်ငံကတော့စစ်ကောင်စီဘက်ကလုံအောင်ပါဝင်နေတယ်ဆိုတော့သူတို့ကတော့သိပြီးတော့အလေးနဲ့မထားသလိုပဲလူပြောမှာပေါ့အလေးနဲ့ထားတော့လည်းခပ်ပေါ်ပေါ်သာဖြစ်တဲ့ကျန်တဲ့နိုင်ငံတကာအရေးလောက်တန်းတူဥစားပြခြင်းမခံရဘူးလို့ပြောမှာပါ
ဒါပေမဲ့အခုမြန်မာနိုင်ငံမှာလည်းလက်တလောမှာတင်ဟိုအိုးအိမ်စွန့်ပြီးတော့ထွက်ပြေးနေရတဲ့သူတွေကဒုက္ခသည်တွေက2သန်း8သိန်းကျော်နေပြီဆိုပြီးတော့ UN OCHA စီးရင်ကဟိုတစ်ဘက်ကပဲဖော်ပြပါဗါတယ်အဲ့တော့ဒီဟိုလူသားချင်းစာနာမှုပြဿနာဒီမှာရောဘလို့အတက်ဆရာရှိပါမလဲ
အဲ့ဒါကတော့ပူပေးဖို့သူတို့တက်ဖန်ဆုံးထပ်ပြီးညှိနှိုင်းမှာပေါ့လေဒီလက်သမဂ္ဂနဲ့တော့တော့ပူပြီးတော့အလေးနဲ့ထားပြီးတော့လောလောဆယ်မှာဒါအရေးကြီးဆုံးပေါ့လူတွေငတ်ပြတ်နေတာဒုက္ခရောက်နေတာအရေးကြီးဆုံးဖြစ်တယ်ဆိုတော့ဒါတော့ဥစားပေးပြီးလုပ်ကြမှာပါဒါပေမဲ့ဒီလိုလုပ်တဲ့နေရာမှာလဲစာနာမှုအကူအညီဟာအမှန်တကယ်လိုအပ်တဲ့လူတွေကိုရောက်ဖို့အတွက်နှစ်ဖက်ညီနိုင်ဖို့လိုပါတယ်ဟိုဖက်လမ်းသွားတာကိုစစ်ကောင်စီကပိတ်ဆို့ထားတာတို့ဘာလို့အဲ့လား ူတို့တစ်ဖက်ထဲလုံးလုံးမရတော့ဘူးထိုင်းကပြင်းတာဝဲသူကံွက်တဲ့ဟာတွေဝေဖန်တန်တွေထွက်လာနေပြီတကယ်လိုအပ်တဲ့လူတွေစီမရောက်ဘူးဆိုတော့အဲ့လိုပုံစံမျိုးတွေဖြစ်နေမှာပါပြဿနာဖြစ်နေတော့စာနာမှုကူနေပတ်သက်ပြီးတော့ကုလသမဂ္ဂမှာအရေးကြီးဆုံးဆုံးဖြတ်ချက်ရှိရဲ humanitarian intervention ဆိုတာစီအရာဝင်တိုက်ပြီးတော့ခါတင်းတာပြီးတော့ဒုက္ခသည်တွေပြေးတာတခါမှလက်တွေ့ဖြစ်မလာနိုင်ပါဘူးလုံခြုံရေးကောင်စီမှာဗီဒီယိုသုံးတဲ့နိုင်ငံတွေနဲ့သဘောမတူတာတဲ့အကြောင်းမျိုးမျိုးရောက်အဲ့လိုသာဖြစ်ရတာဆိုတော့သိပြီးတော့အားထားလောက်တဲ့ကိစ္စတော့မဟုတ်ပါဘူးအများဆုံးဒါပြေလေအောင်လုပ်နိုင်ပါစေဒုက္ခသည်တွေလက်ထက်ကိုတကယ်ရောက်ပါစေဆိုတာတော့မျှော်လင့်ရပါတယ်ဒုက္ခသည်တွေပြေးစရာမလိုတဲ့အခြေအနေမျိုးရောက်တော့ရင်တော့အကောင်းဆုံးပေါ့လေလူကတော့ဒီဟာလည်းရှိနေဦးမယ်လို့ပဲထင်ရပါတယ
်နောက်တစ်ခုကပါဒီဧပြီလ5ရက်နေ့တုန်းကဟိုဩစတြေးလျကနိုင်ငံညာရေးဝန်ကြီးဟောင်းဂျူလီဘစ်ရှော့ပ်သူ့ကိုဒီကုလအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဆိုပြီးတော့ခန့်အပ်လိုက်ပါတယ်အဲ့တော့သူကရောဒီရှေ့ကနိုလင်းဟေးဇာထက်ပို့ပြီးတော့ဘာတွေလုပ်ပေးလာနိုင်မှာမလဲ
သိပြီးတော့အန်သရုတ်နဲ့ကိုရှင်တကယ်တော့ဒီကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကိုယ်စားလှယ်ဟို2018တုန်းက2019မှာခံပြီးဘက်ကဟိုဘက်ကိုထွက်ပြေးရတဲ့ကိစ္စတွေပြဿနာဖြစ်ခဲ့တော့ကတကယ်ခရစ်စတီးရကနာလာသူတခါခံခဲ့မှုရတယ်အဲ့ကိစ္စညှိနှိုင်းမှုအတွက်နောက်လိုလေးဟိစာခံတယ်အဲ့ဒီအခြေအနေတက်ပေါ့လေအခုအခြေအနေကတော့ပိုပြီးတော့ဆိုးလာတယ်ဆိုတော့ timing ကိုကြည့်မယ်ဆိုရင်ရဝင်စစ်ဆက်ဖို့သွားတဲ့လူဟာ timing ကသိအရေးကြီးပါတယ်ဆိုတော့လောလောဆယ်အခြေအနေကိုရှင်းမယ်ဆိုရင်တော့စစ်ကောင်စီဟာအထူးသဖြင့်30 20ခုနှစ်ညီနောင်သမွေးထိုးစစ်ပြီးတော့သူတို့မရှိမလားအထိနာပြီးတော့သိကိုကြဆုံနေတော့စစ်ဆက်ဖို့ငွေရောက်စစ်ဆက်ဖို့ပေါ့လေအကောင်းဆုံးတိုင်ပင်လို့တော့ပြောလို့ရပါတယ်အခုစီလာခဲ့သဖြာအထက်မှာဒါတစ်ခုပေါ့နောက်ဒီပုဂ္ဂိုလ်ချင်းစီမဲဆွေးလဲပဲနိုလင်းဟေဇာလဲပဲအတွေ့အကြုံရှိတယ်နိုလင်းဟေဇာကစင်ကာပူကတက်သူတဲ့ဟာ trustee အဖွဲ့မှာပါဝင်တဲ့ပုဂ္ဂိုလ်ဖြစ်တယ်သူကလည်းပညာရှင်ပါပဲနောက်ပြီးတော့သူဟာအရှိတီမောညီငယ်ပြန်လဲတိဆောက်တဲ့နေရာမှာကုလသမဂ္ဂကတောင်းပေးကြရလှုပ်ဆောင်ဖို့အတွေ့အကြုံရှိပါတယ်အခုဂျူလီဘစ်ရှော့ကဆိုတော့နိုင်ငံသားရေးဝန်ကြီးဟောင်းဆိုတော့သူရဲ့ diplomatic status ကပိုပြီးမြင့်တယ်သူရဲ့အတွေ့အကြုံကပိုများတယ်ကမ္ဘာမှာကိုစားပြုပြီးတော့နိုင်ငံတွေမှာအများကြီးတာဝန်ထမ်းဆောင်ခဲ့မှုတွေဆိုတော့သူလူပုဂ္ဂိုလ်ချင်းရှင်တော့သူကပိုပြီးတော့ဆင်းမြင့်မယ်ထင်ပါတယ်အဓိကလူကမဲ့ဟာကတော့ဘယ်ပေါင်းစုံနဲ့တွဲဆုံပြီးတော့မြန်မာနိုင်ငံဆိုင်ရာအထက်လက်အထောက်အထားတွေအခိုင်အမာနဲ့သူကကုလသမဂ္ဂကိုပြန်လည်တင်ပြရမယ်အဲ့ဒါမျိုးလို့သူကလုပ်ပြရမှာဖြစ်ပါတယ်ဆိုတော့ဒီနေရာမှာစံတမန်နည်းနဲ့ချင်းကပုံလေးပဲရှိအောင်မယ်ဗမာပြည်တော်ဘာလို့အခြားတိုင်းမှာ open diplomacy ကသိပြီးတော့မထီရောက်ဘူး secret diplomacy တင်းသွားတာကပိုကောင်းတယ်ထင်ပါတယ်ဥမာအာဆီယံပဲကြီးအာဆီယံကအပူမင်းလဲဘာလို့မညာလို့မပြောခဲ့တာအဲ့ဒါထက်သူတို့တိတ်တိတ်ဆိုပြီးတော့ပြောတဲ့ကိစ္စတွေမှာနည်းနည်းပါပါပြောလို့ဆိုလို့ရတယ်ရှိတယ်ဆိုတော့ဘယ်ပုံစံနဲ့သူချင်းကလာမလဲလူတွေကတော့အထားကြပါတယ်ဒီမျိုးသမီးဟာပိုပြီးတော့လဲသဘာရင်တယ်အတွေ့အကြုံပုံများတယ်နောက်ပြီးဩစတြေးလျနိုင်ငံကလည်းပဲသူတို့နိုင်ငံကိုထက်က pragmatism သူကခက်လက်တွေ့ကြဒီမိုကရေစီနိုင်ငံဖြစ်တဲ့အဲ့ဒီကိုကျင့်သုံးတဲ့နိုင်ငံဖြစ်တဲ့ဆိုရတဲ့အကြောင်းသူတို့ရဲ့နိုင်ငံရဲ့နိုင်ငံရဲ့ဝန်ကြီးဆောင်ဖြစ်တဲ့အတွက်လည်းပိုအဆင်မြင့်တယ်လူပုဂ္ဂိုလ်အဖြစ်နဲ့ပိုအဆင်မြင့်တယ်တိုင်ပင်အဖြစ်နဲ့ပဲဝင်ရောက်ဆွဖက်ဖို့ပိုကောင်းတဲ့အချိန်လို့သတ်မှတ်ကြပါရစေ။စစ်ကောင်စီကထုတ်ပြန်တဲ့ကြေညာချက်ထက်မှာတော့မြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြမ်းမှာပူးပေါင်းဆောင်ရွက်တဲ့ဆိုတဲ့အခါမှာလည်းပဲတစ်ဖက်သားဖိအားပေးရမျိုးသူတို့လက်မခံဘူးအပြုသဘောမဆောင်ဘူးဖြစ်အဲ့ဒါကတော့ဆိုတော့သူတို့လူကျင်တာကတော့အချင်းချင်းနားလည်မှုလေးစားမှုအပြန်အလှန်ထိတွေ့ဆောင်ရွက်မှုနဲ့သာလျှင်လက်တွေ့ကြပူးပေါင်းဆောင်ရွက်သင့်တယ်ဆိုပြီးတော့ပြောထားတာတွေ့ရပါတယ်ဆိုတော့အခုခံရတဲ့ဂျူလီယာဘစ်ရှော့ကတော့သန်တမန်ဟောင်းဝိုင်းရင်သန်တမန်ကြီးတူဆိုတော့ညီတိုင်းဆောင်ရွက်တာကိုအဓိကလုပ်လို့မယ်လို့ပဲယူဆရပါတယ်မြန်
စဲဒါပေမဲ့အခုဒီကုလသမဂ္ဂဟိုဒေတာရင်းအဖွဲ့အစည်းပေါ်အာဆီယံကိုတခါပြန်ပြီးတော့ညှင်းလာပါတယ်အဲ့တော့မြန်မာအရေးပြည်လဲဖို့အရွေးကိုလှုပ်ဖို့အတွက်ကိုအာဆီယံအနေနဲ့ဘယ်လိုစိန်ခေါ်မှုတွေရှိလာပါမလဲ
အများကြီးပါပဲအာဆီယံကမူငါချက်ကိုကန့်ဆွဲထားတာဒီမူငါချက်ကိုပဲအဓိကနိုင်ငံတကာကလည်းတာဝန်နဲ့ပံ့ပိုးနေတယ်တချို့ကဝေဖန်ကြဒီမူငါချက်နဲ့မရဘူးသူတို့ဒီဟာတဲ့ပို့ပြီးထျောက်တဲ့နည်းနဲ့ပြောရမယ်ဆိုတော့ပြောတယ်ဆိုတော့စစ်ကောင်စီကလည်းတင်းခံနေကြတာပဲအခုလည်းစောစောကပြောခဲ့တဲ့အတိုင်းပဲဒီ30 29နောက်ပိုင်းမှာသူတို့ရဲ့အထိနာလာတဲ့အခါအစရုံကလည်းပဲအင်ဒိုနီးရှားအာဆီယံဥက္ကဋ္ဌလူတုံးကလည်းပဲနိုင်ငံရေးကိုယ်စားလက်မခံဘူးကမင်းတို့နိုင်ငံရေးမဟုတ်တဲ့ကိုယ်စားလည်းလှုပ်ပါဆိုတဲ့အခါမှာစစ်ကောင်စီကတင်းပြီးတော့သူတို့မလှုပ်ဘူးဆိုပြီးမာနနဲ့နေခဲ့တယ်အခုကျတော့လှုပ်လာရပြီနိုင်ငံရေးကိုယ်စားမဟုတ်ဘူးဆိုရင်လည်းသူတို့လှုပ်တယ်ညူးဇီလန်ကိုလှုပ်တယ်လာအိုကိုလှုပ်တယ်သူတို့ဒါလူစစ်စားမှုတွေလှုပ်လာဆိုတော့ အာဆီယံကဘယ်လိုပုံစံမျိုးဆက်လုပ်မလဲဆိုတာကတော့ကျွန်တော်တို့စောင့်ကြည့်ရမှာပဲဒါလည်းပဲအကုန်လုံးသူကတော့ဘက်ပေါင်းစုံထိတွေ့ပြီးတော့ညှိနှိုင်းဖို့အဓိကကတော့နှစ်ဖက်လုံးပြည်လက်ခြင်းနဲ့အခြေအနေပေါ့လေညှိနှိုင်းမှုကအရေးကြီးပါတယ်စစ်ကောင်စီကလုံးဝဆုံးနိုင်သွားပြီနိုင်ငံရထွက်ရမယ်ဆိုလည်းမညှိနှိုင်းမမရဘူးအဲလူရှင်းပြပြငါတို့ဝင်နေဆိုအဲ့လိုမျိုးအဲ့ဒီကိစ္စကိုလည်းပြည်လောင်းညှိနှိုင်းရမယ်ဆိုညှိနှိုင်းဖို့ဆိုတာသိအရေးကြီးပါတယ်negotiation culture တဲ့အရေးကြီးတဲ့ negotiate လုပ်ဖို့လိုတယ်ဆိုတော့ဒီဟာကိုပြည်ပြည်လည်းလည်းညှိနှိုင်းနိုင်ဖို့ပေးအရေးကြီးပါတယ်အဲ့ဒါအဓိကကြပါတယ
်ဟုတ်ပါတယ်ဒီထိုင်းဝန်ကြီးချုပ်ကလည်းတနင်္လာနေ့ရပဲအခုအချိန်ကညှိနှိုင်းဖို့အချိန်ကောင်းလို့လည်းပြောပါတယ်အဲ့တော့အိန္ဒိချင်းနိုင်ငံတွေအနေနဲ့ရောကုလသမဂ္ဂနဲ့ဟိုဘလူကန်နာကနေပူးပေါင်းပြီးတော့မြန်မာအရေးပြည်လည်ဖို့ဆောင်ရွက်ပေးနိုင်မှာမလဲ
ကုလသမဂ္ဂကတော့ open diplomacy သဘောမျိုးဆောင်ထိုင်တာပါသူကလာတဲ့မြန်မာကစံတမား open လုပ်ချင်အောင်မစစ်ကောင်စီက open လုပ်ထားတယ်လေမမေ့ဘူး노린ဟေစာသွားတော့ငါ노린ဟေစာကိုပြောတာသူတို့သိမကျေနပ်တော့ချက်ချင်းပဲစစ်ကောင်စီကအစည်းအဝေးကိုထုတ်ပြန်ပါရဲ့နိုင်ငံကစံတမားမှာစကားမှာလုပ်ရလို့မရှိဘူးလေအဲ့ဒီဟာလုတ်ခဲလို့ပဲဆိုတော့အဲ့လိုပုံစံမျိုးတဲ့သူတို့တူရတတီချင်းကတဲ့သဘောမျိုးဆိုတော့တနင်္ဂနွေချင်းချင်းကမှုပေါ်လေထိုင်းရောဘာရောကအဲ့လိုချင်းကမှုကတော့လာအိုဆိုတော့အဲ့လိုတူရတတီချင်းကနေရတာဖြစ်ပါတယ်ဆိုတော့အဲ့ညာကပို့ပြီးတော့ထိရောက်နိုင်မလားလို့ယူဆပါတယ
်အဲ့မြမအခြေအနေကရှေ့မှာဟိုဘလောက်ထိဆက်ပြီးတော့စိုးလာနိုင်မှာလဲအဲ့တော့ဒီလိုအခြေအနေတွေကိုကုလသမဂ္ဂအနေနဲ့ရောဘလို့ဟိုဝင်ပြီးတော့ဖြေရှင်းပေးနိုင်မှာတလဲ
ကုလသမဂ္ဂရောပြဿနာပြည်လေရေးအတွက်ကတော့နှိမ့်နှိုင်းပေးရုံပေါ့လေလောက်ကြပါပါတိုက်တွန်းရင်တည်းပို့ပြီးတော့အထွေထွေဝင်ရောက်ဆက်ဖက်နိုင်ကြလဲအကြောင်းမရှိဘူးထင်ပါတယ်ကိုယ်တို့အချင်းချင်းညှိနှိုင်းလိုတဲ့အာတချို့ကလည်းသုံးသပ်ကြနှစ်ဖက်လုံးစစ်ပန်းပြီးတော့နှစ်ဖက်လုံးဘာမှမလုပ်နိုင်တော့ဘူးဆိုတော့မှလာကွာမင်းအနေနဲ့ပြောရမယ်ဆိုတဲ့သဘောမျိုးလောက်လာလိမ့်မယ်လို့ယူဆတဲ့လူတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံအခြေအနေကိုပြောရင်တော့ယတိပြပဲလို့တက်လာလိမ့်မယ်ဆိုတာပြောဖို့လည်းသိခဲ့ပါတယ်မျောလင်းခဲ့ပြီးတော့မျောလင်းတဲ့အတိုင်းဖြစ်မလာလို့စိတ်သက်ပြန်ကြခဲ့ရတာလည်းအများကြီးရှိပါတယ်ဆိုတော့ဒီရပြောကြအောင်ပါပဲဒီခါနားထောင်ရလေစိပြည့်စရာပဲကောင်းတယ်အားတဲ့စရာတစ်ခါမှမကြောက်ဘူးအားတဲ့စရာသိပြောချင်ပါတယ်အားတဲ့စရာပြောကြအောင်လည်းပဲအချိန်နဲ့မဟုတ်သေးဘူးလို့ပဲဆိုရမှာဖြစ်ပါတယ်ခင်ဗျာဖက်လို့စဉ်းစားခြင်းနဲ့စိတ်ဓာတ်ပေါ်ပေါက်ကြပါစေပြည်သူငဲ့ညာသောအဖြစ်ဖိတ်ရတာအရေးကြီးပါတယ်သူစပြင်းစစ်ကောင်စီဘက်ကပေါ့လေ
ဟုတ်ကဲ့ပါအခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံပါ